ရခိုင်ပြည်နယ်မှာအုပ်ချုပ်ရေးနဲ့တရားစီရင်ရေးပိုင်းကိုရခိုင်လက်နက်ကိုင် AA အဖွဲ့ကစတင်လှုပ်ဆောင်နေပြီလို့ပြောဆိုပြီးတဲ့နောက်ပိုင်းကြောက်ဖြူမြို့နယ်မှာ AA နဲ့ဆက်ဆက်သူတွေကိုအကြောင်းကြားပေးဖို့နဲ့ AA အဖွဲ့ရဲ့ထုတ်ပြန်ချက်တွေကိုရက်ွက်တွေမှာကတ်ထားတာတွေ့ရင်သတင်းပေးဖို့တက်ဆိုင်ရာအုပ်ချုပ်ရေးမှုတွေကိုစစ်ကောင်စီကပြီးခဲ့တဲ့ရက်ပိုင်းမှာပြောဆိုထားတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖိုးဆန်ကပြောပါတယ
်။အုပ်ချုပ်ရေးမှုကလည်းကိစ္စကတော့အရင်ကိုပြည်နယ်ပတ်သက်လို့ AA ကနေရင်သူတို့လက်ထက်စာတွေပြည်ညာချက်တွေထုတ်တယ်အဲ့ဒီဥစ္စာတွေကိုရှုံးရွက်တွေမှာစာတွေလိုက်ပြီးကတ်ထားတယ်ဆိုတဲ့ဥစ္စာတွေကိုတွေ့လို့ရှိရင်ကျောင်းကြောပြရမယ်အတူတူကတ်လေးဆိုတဲ့ဥစ္စာတွေကိုခင်ဗျားတို့သိပြရမယ်ဆိုပြီးအဲ့လိုပြောတာရှိတယ်နောက်ပြီးရင်အင်းနဲ့ပတ်သက်လို့ဆိုတဲ့လူတွေရှိလို့ရှိရင်ခင်ဗျားတို့ပြင်းပြရမယ်ဆိုပြီးအဲ့လိုသူတို့ကိုကျောင်းကြောပြဖို့အတွက်မှားတယ်လို့အဲ့လိုပြောတယ်ခင်ဗျာ
ဒါအပြင်ကြောက်ဖြူမျိုးနဲ့အပါဝင်မျိုးနဲ့တချို့မှလည်းရဲနဲ့စစ်တပ်ပူးပေါင်းထားတဲ့လုံခြုံရေးတပ်ဖွဲ့တွေကလမ်းသွားလမ်းလာတွေကိုစစ်ဆေးနေတာတွေရှိသလိုကျေးရွာအတွင်းစစ်ကြောင်းတွေဝင်ထွက်သွားလာတာတွေလည်းရှိနေတာပါ။ဒါအပြင်စစ်တွေပေါက်တော့ရသေးတောင်နဲ့ပုံနှံကျွန်းမြို့နယ်တွေဘက်ကပင်လယ်ပြင်မှာလက်နက်ကြီးပြည့်လေ့ကျင့်တာတွေရှိနေတာကြောင့်တိုက်ပွဲတွေပြန်ဖြစ်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတယ်လို့ဦးဖိုးဆန်ကပြောပါတယ
်။ကျွန်တော်တို့ကတော့စစ်ပွဲဖြစ်တာကိုတော့မလိုလားဘူးအမြတ်ပြည်သူကဒါနဲ့ဒီညီညီချင်းချင်းနဲ့ဒီအဲ့တော့ဒီကျွန်တော်ဒီနိုင်ငံရေးကိစ္စကိုအစိုးရနဲ့အဲ့တော့တို့ဟိုဘယ်ကလို့အဲ့ဒါကလို့ရှင်းတဲ့ကိစ္စကလေးပဲသူတို့အဲ့ကြသူတို့ဆွေးနေသူရဖက်ကလေးဒီလိုချင်းနှိမ့်နေတယ်လေဆိုတော့အကောင့်ဆုံးတိရောက်နိုင်ရတော့အကောင့်ဆုံးဖြစ်မယ်လို့တော့ထင်ပါတယ်ဖြစ်တာကတော့မကောင်းပါဘူးလေဒါလေသူအမြတ်ကြီးကြီးပဲနားတယ်ဟိုမြောက်ဒီစားရင်ဖြစ်တာကတော့ဒီလူလူကြီးပဲဖြစ်တယ်ဆိုတော့တော့ကျွန်တော်တို့ကလက်တွေ့လေးဝေးတဲ့တပြင်းမင်းတို့ကလေးပဲအဲ့မှာဖြစ်တော့တဲ့ဥစ္စာမှာဒီလူလူကတော့တော့မင်းနာတာကိုဟိုတက်ကြည့်ကျူနီယာစစ်ဖြစ်တဲ့အတွက်အဲ့လိုစစ်ဖြစ်တာကိုတော့မကောင်းဘူးလို့တော့မြင်ပါတယ်
ရခိုင်ပြည်နယ်အတွင်းတိုက်အင်အားတိုးချဲ့တာတွေရှိတယ်လို့ဒေသခံတွေကပြောဆိုနေကြပေမဲ့လည်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့ညင်းပါတယ်ရခိုင်ပြည်နယ်အတွင်းAA ရခိုင်လက်နက်ကိုင်အဖွဲ့ထိန်းချုပ်ထားနိုင်တဲ့နေရာအထူးသဖြင့်ရခိုင်ကျေးလက်ဒေသတွေမှာAA ကတရားစီရင်ရေးလှုပ်ဆောင်နေတာရှိသလိုတစ်ဖက်မှာလည်းစစ်ကောင်စီဘက်ကလုံခြုံရေးတင်းကြပ်တာနဲ့AA အဖွဲ့နဲ့ဆက်ဆက်သူတွေကိုသတင်းပေးဖို့ပြောဆိုထားတာပါအခုလိုတက်တဲ့ AA အဖွဲ့အကြားရခိုင်ပြည်နယ်အတွင်းအားပြိုင်မှုတွေကြောင့်စစ်ပွဲတွေပြန်ဖြစ်လာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်ခင်ဗျာ